ပါတယ်
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဟာကိုဗစ်ကပ်ရောဂါကြောင့်ကျဆင်းခဲ့တဲ့ပုံမှန်ကလေးကာကွယ်ဆေးရိုးခြင်းလုပ်ငန်းကိုတဖန်ပြန်အရှင်းမြစ်တင်နိုင်ရေးစီမံချက်တစ်ခုကိုဧပြီ24ရက်နေ့ကစတင်လိုက်ပါတယ်။ကာကွယ်ဆေးထိုးဖို့နောက်ကျခဲ့တာကိုပြန်ကမိအောင်တွန်းလှုပ်ဆောင်မဲ့ Picket Sharp လို့နာမည်ပေးထားတဲ့ဒီစီမံချက်ကိုကုလသမဂ္ဂပြည်ပြည်ဆိုင်ရာကလေးများရာမငွေအဖွဲ့ UNICEF နိုင်ငံတကာကလေးကာကွယ်ဆေးထိုးလုပ်ငန်းတွေကဆောင်ရွက်နေတဲ့ Gavi ကာကွယ်ဆေးဆိုင်ရာမဟာမိတ်အဖွဲ့တွေအပြင်Bill Gates ရဲ့ဇနီးဟောင်း Melinda တို့ပူးရဲတည်ထောင်ခဲ့တဲ့ Foundation အပါအဝင်တခြားပရဟိတအဖွဲ့အစည်းတွေ Agency တွေနဲ့အတူ WHO ကပူးရဲအကောင့်ထဲပေါ်သွားမယ်လို့ပြောပါတယ်။ဒီအဖွဲ့တွေဟာဝက်သက်တဲ့အသေးရောင်အသဝါကိုလိုယောဂါလိုကြိုးတင်ကာကွယ်နိုင်တဲ့ယောဂါတွေကိုကာကွယ်ဆေးထိုးပေးနိုင်ရေးဆောင်ရွက်ကြမှာပါ။ဒါကို2023ခုနှစ်ကကာကွယ်ဆေးမထိုးရသေးတဲ့နိုင်ငံပေါင်း20မှာရှိတဲ့ဆေးမထိုးခဲ့ရတဲ့ကလေးအရေအတွက်85ရာခိုင်နှုန်းကိုဦးတည်ပြီးတော့အဓိကလှုပ်ဆောင်မှာပါ။ကယောဂါကာလအတွင်းနိုင်ငံပေါင်း100လောက်မှာကလေးကာကွယ်ဆေးထိုးနိုင်မှုပနာမရော့ချခဲ့ပြီးတော့အကျိုးဆက်အနေနဲ့ဝက်သက်ဆုံဆုံနာပိုလီယိုနဲ့ယဲလိုဖီဘာလို့ခေါ်တဲ့ချိန်ကတဆင့်ကူးစက်တဲ့အသည်းနဲ့ကြောက်ကပ်ကိုထိခိုက်သေးဆုံးစေတဲ့အပူပိုင်းဒေသဗိုင်းရပ်စ်ရောဂါတွေဖြစ်ပွားနှုန်းတိုးလာနေတာပါ။အဲဒီတုန်းကဆေးရုံတွေဆေးပိတ်ခန်းတွေမှာလူနာတွေအမြောက်များရှိနေကြတာအပြင်ပိတ်ဆို့ကန့်သတ်ချက်တွေနဲ့ဆေးပလင်းဆေးထိုးအပ်တွေနဲ့အခြားဆေးဘက်ဆိုင်ရာအထောက်အပံ့တွေပို့ဆောင်ရမှာအတားအဆီးတွေကြောင့်ကလေးတွေရဲ့အကာအကွယ်ဆေးထိုးနှုန်းကျဆင်းခဲ့ရတာပါ။WHO ရဲ့အဆိုအရ2023ခုနှစ်မှာအသက်တနည်းအောက်ကလေး25သန်းဟာအခြေခံကာကွယ်ဆေးမရခဲ့သလိုကလေးတွေအတွက်ကမ္ဘာလုံးဆိုင်ရာကာကွယ်ဆေးလွှမ်းခြုံနိုင်မှုဟာ2019မှာ86ရာခိုင်နှုန်းရှိနေရာက2023မှာတော့87ရာခိုင်နှုန်းအထိကျဆင်းသွားပါတယ်။